မြန်မာနိုင်ငံထဲမှာရှိတဲ့ဝန်ကြီးဌာနအားလုံးနဲ့ဖို့အဖွဲ့အစည်းအားလုံးရဲ့2015-2016ဘတ်ဂျက်ထဲကနေပြီးတာမန်အသုံးစရိတ်တွေကို200ခန့်လုံးဖြတ်တောက်ဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပါတယ်။အစိုးရဝန်ကြီးဌာနတွေရဲ့2015-2016ဘတ်ဂျက်ဥပဒေကြမ်းထဲမှာတော့ဝန်ကြီးဌာနတစ်ခုချင်းစီရဲ့တာမန်အသုံးစရိတ်တွေကို200ခန့်လုံးလျှော့ချပြီးကြမ်းတဲ့ငွေကြေးပမာဏတွေအလိုက်ဒီကနေ့မှအတည်ပြုနိုင်ခဲ့တယ်လို့ငွေစည်းရုံးကော်မတီအဖွဲ့ဝင်တူဖြစ်တဲ့ဦးဆိုင်တီဟာကျော်ကပြောပါတယ်။
ဒီဝန်ကြီးဌာနတွေရဲ့တာမန်သုံးစရိတ်တွေနဲ့ပတ်သက်ပြီးတော့ဒီ200ခန့်လုံးဖြတ်တောက်တဲ့ကိစ္စပေါ့လေ။ဒီမနေ့ကတော့ကျွန်တော်တို့ဆွေးနွေးတာကတော့ဒီဘ ਹੁ ဖွဲ့စည်းတဲ့ဝန်ကြီးဌာနတချို့ပဲသူကဖြတ်တောက်ရှော့ချတာတွေလုပ်ပြီးတော့ဒီနေ့ကျတော့ကျွန်တော်တို့ဝန်ကြီးဌာနအားလုံးဘ ਹੁ ဖွဲ့စည်းအားလုံးကို200ခန့်လုံးဒီတာမန်သုံးစရိတ်တွေဖြတ်တောက်ရှော့ချတဲ့ဟာကိုဒီကျွန်တော်တို့အမောက်အတိအကျနဲ့ပေါ့လေ။ဘလောက်ဖြတ်တော့ပါလဲဆိုတာကိုကျွန်တော်ဒီနေ့ထပ်ပြီးတော့အတည်ပြုတာပါဒီဥပဒေတပိုက်ချင်းစီလိုက်ဝန်ကြီးဌာနတစ်ခုချင်းစီလိုက်ချောချဖြတ်တော့တဲ့ဖိုင်ကိုဆက်လုပ်ပါတယ
်ဝန်ကြီးဌာနတွေရဲ့တာမန်အသုံးစရိတ်ဆိုတာကတော့ဓာတ်စီဘိုးချောစီဘိုးတခါပြင်စင်စရိတ်ခရီးသွားလာရေးစရိတ်မော်တော်ယာဉ်နဲ့အတူအခန့်ကျူးမွေးရေးစရိတ်တွေဖြစ်ပြီးတော့ဒါရီဟာရှော့ချသုံးဆွဲလို့ရနေတာမလို့ဝန်ကြီးဌာနတွေမှာတိတ်ပြီးတော့ထိခိုက်နိုင်စရာမရှိဘူးလို့လည်းဆက်ပြောပါတယ
်နောက်တစ်ချက်ကဒီနေ့ကတော့တော်တော်များများတော့ဝန်ကြီးဌာနတွေကအစပိုင်းလုံးကပတ်သက်တော့မှုကိစ္စတွေကိုသူတို့ကညှင်းပယ်ပေးမယ်လေဒီနေ့ကျတော့လွတ်တော်ရဲ့အဆုံးဖြတ်ကိုဒါခံယူပါမယ်ဆိုပြီးတော့ဝန်ကြီးဌာနအားလုံးကအဲ့လိုတဘောလေးဖြစ်တော့ပါတယ်။ဘာလို့လဲဆိုတော့တချို့ဆက်စီချောစီတွေလည်းမလိုအပ်ရင်မတုံးဖို့နောက်ပြီးတော့အခန့်ချင်းစီတွေဆိုတာလည်းပဲတုံးရင်လည်းတုံးတလောက်တုံးလို့ရတယ်လေ။အဲ့လိုမျိုးတွေလည်းခြွေတာလို့ရတဲ့ဘိုင်းမျိုးကိုခြွေတာဖို့နောက်ပြင်ဆင်ထိန်းသိမ်းတာတွေလည်းအဲ့လိုပါပဲ။တကယ်တမ်းပြင်မယ်ဆိုရင်တော့အများကြီးပေါ့ဗျာ။ဟိုငွေတုံးမယ်ဆိုရင်တော့3000တလောက်တုံးလို့တော့ရပါပေါ့။ဒါမဲ့လည်းအဲ့အရာတွေကခြွေတာလို့ရတယ်ဆိုတဲ့အတွက်ကြောင့်မလို့ကျွန်တော်လွတ်တော်ပိုင်းကအဲ့ဒါကိုဖြတ်တော့ရှုဆင်ဖြစ်ပါတယ်။
အခုလိုမျိုးအစိုးရဝန်ကြီးဌာနတွေရဲ့တက်မတ်သုံးစရိတ်လျှော့ချဖို့ဆိုတဲ့အဆိုကိုတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစောမြင့်ဖေကမနေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အတင်းမှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒါကိုဗန္ဒာယီဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဖြစ်တဲ့ဒေါက်တာလင်းအောင်နဲ့အတူဝန်ကြီးဌာနတချို့ကဖြတ်တောက်ဖို့မတင်ဘူးလို့လည်းမနေ့ကလွှတ်တော်ရဲမှာဆွေးနွေးခဲ့တာရှိပါတယ်။ကြပြင်လဲပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တင်နွယ်ဦးကတော့အစိုးရဝန်ကြီးဌာနတွေမှာတာမန်အသုံးစရိတ်ဆိုတာကိုအတိအကျတွက်ထားတဲ့အတွက်ဖြတ်တောက်ဖို့မတင်ဘူးလို့အခုလိုဆွေးနွေးပါတယ
်။ဒီတာမန်အသုံးစရိတ်ဆိုတာအများဆုံးအဖြစ်အတိအကျတွက်ထားလို့ရတဲ့ခဏမျိုးဖြစ်ပါတယ်။အဲ့တော့ပုံလိပ်ခစာအုပ်စာရန်ထုတ်ဝေကအစရှိသဖြင့်အတိအကျစာရွက်ပုံစံနဲ့ခုကိုရိုက်နိုင်မယ်။စတိုအတွက်ဘယ်နှခုရိုက်နိုင်မယ်ဆိုတဲ့ပုံစံနဲ့အတိအကျတွက်ပြီးသားရှိပါတယ်။နောက်တစ်ခုကအလုံးစိတ်ဝင်စားတဲ့ဒီအခန့်ကျွေးမွေးစိတ်အခန့်ကျွေးမွေးစိတ်ဆိုတာကဒီ regular အခန့်ကျွေးမွေးစိတ်ကိုဆိုလိုတာပါအဲ့ဒါရောက်တဲ့အခါဒီ interview လုပ်တဲ့လူတွေအတွက်ကိုပေးရတာဟာအဲ့ဒါမျိုးပြောတာပါကြံပွဲတွေပါတွေအတွက်ပြပေးရကျွေးရတဲ့အခန့်စီမျိုးမပါပါဘူးအဲ့တော့တာမန်သုံးစိတ်ဆိုတာအတိအကျတွက်ထားတဲ့တရားမျိုးသူ့ရဲ့အသေးစိတ်စီးရင်တွေထပ်ပြီးတွက်ထားပါတယ်ပထမ6လဘလောက်နောက်လာမယ့်6လဘလောက်လိုလဲမနစ်ကဘလောက်တွက်ထားတယ်ဆိုတော့ရှင်းပြတဲ့စီးရင်တွေနဲ့တွက်ထားတာဖြစ်တဲ့ကြောင့်လို့တာမန်သုံးစိတ်မှာအတိအကျတွက်ထားတဲ့ဌာနတွေကဖြတ်ဆရာမလိုဘူးလို့အဆိုပြုတယ်လို့ကြားပါတယ်။အဲ့တော့ဖြတ်ဆရာမလိုဘူးဆိုတဲ့ဌာနတွေကိုတော့ဖြတ်လို့မသိဘူးလို့ကျွန်မကပြောရင်ညီကုန်းချုပ်ပါတယ်
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တင်နွယ်ဦးရဲ့ဆွေးနွေးချက်အပေါ်မှာပြည်ထောင်စုလွှတ်တော်နိုင်ရကသူရဦးရွှေမန်းကကန့်ကွက်ကြောင်းအခုလိုလွှတ်တော်ရဲမှပြန်ပြောခဲ့ပါတယ်
။မြို့သားလွှတ်တော်ကလည်းဥစုံမြင့်ပြီးအဆိုပြုတဲ့ကိစ္စနဲ့ပတ်လို့ဒေါက်တင်နွယ်ဦးကတော့နော်ဒီကိစ္စကတိတိကျကျအတွက်ချက်ထားတဲ့ဝန်ကြီးဌာနညာကတော့ဖြတ်မခံနိုင်ဘူးဒီလိုဒါရောမလို့ဖြတ်ဆရာမလို့ဘူးလို့ပြောပါတယ်ဒါပြင်အခုအပြတ်ခံလိုက်တဲ့ဝန်ကြီးဌာနနဲ့ဘိုးအဖွဲ့အစည်းများတိတိကျကျဆောင်ထားတာမဟုတ်တဲ့အတွက်အပြတ်ခံရတယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့ဒီမှာကျွန်တော်တို့ပြည်ထောင်စုလွှတ်တော်လည်းပါတယ်ပြည်သူ့လွှတ်တော်လည်းပါတယ်အမျိုးသားလွှတ်တော်လည်းပါတယ်ထိတ်ဆုံးကဒီအဖွဲ့အစည်းတွေဖြတ်တာအပြတ်ထားတယ်ဆိုတော့ကျွန်တော်တို့လွှတ်တော်တွေကတိတိကျကျလုံထံမဟုတ်တဲ့အတွက်အပြတ်ခံတယ်အကြမ်းနဲ့ဖွဲ့စည်းကြတဲ့အခါကျတော့တိတိကျကျလှုပ်ထားရတဲ့အပြတ်မခံဘူးဆိုတဲ့ဟာကတော့မှန်နိုင်သလားဒီနေ့ဘတ်ဂျက်တွေဘယ်လိုတင်လဲဘတ်ဂျက်တွေဘယ်လိုစစ်စစ်လဲအကျွန်တော်သိပါတယ်ဒီအတွေ့အကြုံတွေကဥမှမဟုတ်ကြာလာပါဘေးကနေထိုင်ကြည့်နေတာဒါမှမဟုတ်တင်လာတဲ့ဘတ်ဂျက်တွေကရောတကယ်လိုအပ်ချက်ရတင်လာလားစစ်စစ်ဖြတ်တောက်တာရောတကယ်စစ်စစ်ဖြတ်တောက်ပြီးပြီလားလိုရင်လိုမလိုရင်မလိုဒီလိုဖြစ်သလားဒီအတွေ့အကြုံတွေကကျတော့လွတ်တော်မှာတောင်းရှိတယ
်။အဲ့ဒီနောက်မှာတော့အမြဲတမ်းလွတ်တော်ဦးစလဲဦးစော်မြေဖေတင်သွင်းတဲ့အစိုးရဝန်ကြီးဌာနတွေရဲ့တတ်မှတ်အသုံးစရိတ်200ခန့်လုံးရှော့ချရေးစရာကိုမနေ့ကတော့ဗဟိုဌာန12ခုနဲ့ဝန်ကြီးဌာနအခု30ကိုအတည်ပြုခဲ့ပြီးဒီကနေ့မှာတော့ဝန်ကြီးဌာနအားလုံးနဲ့ ဘ ਹੁ အဖွဲ့အစည်းအားလုံးကိုလျှော့ချဖို့အတွက်ထပ်ပြီးတော့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်ကြပြင်လေဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်အတွင်းမှာဝန်ကြီးဌာနတွေရဲ့2015-2016ဘတ်ဂျက်ဥပဒေကြမ်းတွေကပြင်ဆင်တဲ့အချက်တချို့ကိုအတည်ပြုနိုင်ခဲ့တယ်လို့ပြည်တွင်းပြည်ပချင်းငွေဆိုင်ရာဥပဒေကြမ်းပြင်ဆင်ရေးကိစ္စတွေနဲ့အတူစီမံကိန်းတွေအတွင်းမှာယင်းနှမြုပ်နှံမှုဘတ်ဂျက်တွေနဲ့ပတ်သက်ပြီးတော့ဝန်ကြီးဌာန၄ခုလောက်ရဲ့ဘတ်ဂျက်တွေကိုလည်းရှော့ချတာတွေအတည်ပြုနိုင်ခဲ့တယ်လို့လည်းသိရပါပါတယ်ရှင်။